ရုရှားနိုင်ငံဗလာဒီဗိုစကော့မှာမြန်မာနဲ့ရုရှားကဥဆောင်ပြုလုပ်တဲ့အာဆီယံပူးတွဲစည်းလေးကျင့်မှုကိုအင်ဒိုနီးရှားအပါအဝင်ဒေသတွင်းနိုင်ငံတချို့တက်ရောက်နေပါတယ်။စက်တင်ဘာလ26ရက်နေ့ကနေပြီးတော့29ရက်နေ့ထိပြုလုပ်တဲ့ပူးတွဲစည်းလေးကျင့်မှုကိုအင်ဒိုနီးရှားအနေနဲ့ဖွင့်ပွဲနဲ့နောက်ဆုံးရက်2ရက်ကိုပဲတက်ရောက်ခဲ့တာဆိုပြီးတော့အင်ဒိုနီးရှားစစ်တပ်ဘက်က VOA ကိုတည်ပြပါတယ်။တရုတ်၊အိန္ဒိယနဲ့ကမ္ဘောဒီးယားနိုင်ငံတို့ကလည်းဒီပူးတွဲစည်းလေးကျင့်မှုမှာတက်ရောက်ခဲ့တယ်လို့ဆိုပါတယ်။Justice for Myanmar ရဲ့ထုတ်ပြန်ချက်တရမှာတော့မြန်မာစစ်ကောင်စီတပ်တွေနဲ့တူပူးတွဲစည်းလေးကျင့်ခဲ့တဲ့နိုင်ငံတွေကိုဝေဖန်ရှုတ်ချပါတယ်။ရုရှားနိုင်ငံပိုင်သတင်းတွေရဲ့ဖော်ပြချက်အရဆိုရင် Brunei, India, Indonesia, Cambodia, တရုတ် Laos, Malaysia, Russia, Thai, Vietnam, Philippines နဲ့မြန်မာစစ်တပ်တို့ကဒီပူးတွဲစည်းလေးကျင့်မှုမှာပါဝင်တယ်လို့ Justice မြန်မာကဖော်ပြပါတယ်။ဒါပေမဲ့သူတို့လေ့လာထားချက်အရဆိုရင်တော့ရုရှားမြန်မာစစ်တပ်တရုတ် India နဲ့ Laos နိုင်ငံတို့ကတပ်ဖွဲ့တွေကအဓိကပါဝင်တာလို့ဆိုပါတယ်။မြန်မာစစ်ကောင်စီရဲ့မြန်မာလူထုကိုလက်နက်နဲ့အကြမ်းဖက်ဆစ်ဆင်နေမှုတွေနောက်စုစုဝါလူခွင့်ချိုးဖောက်မှုတွေကိုထောက်ပြပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့မြန်မာစစ်ကောင်စီတပ်တွေနဲ့စီးအရပူးတွဲဆောင်ရွက်မှုတွေကို Justice for မြန်မာအဖွဲ့ကဆန့်ကျင်ကန့်ကွက်ထားပါတယ်။